မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာတပ်မတော်ကတာဝန်ရှိတယ်ဆိုတဲ့နိုင်ငံတကာရဲ့စွပ်စွဲချက်ကိုထိရောက်စွာကန့်ကွက်ဖြေရှင်းဖို့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာတိုက်တွန်းလိုက်ပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီးဌာနရဲ့ဖိတ်ကြားချက်အရချစ်ကြည်ရေးဖြစ်သွားရောက်လက်ပတ်တဲ့တက်ချုပ်ရဲ့ဖြေရှင်းကိုကြည့်ရင်ဒေသရင်းတရုတ်ရဲ့စစ်ရေးနိုင်ငံရေးအဩဇာကြီးမားလာမှုကိုဂျပန်ဘက်ကချိန်ခွင်ရှာညှိလို့တဲ့သဘောဖြစ်တယ်လို့သုံးသပ်ကြပါတယ်ဒီအကြောင်းကိုညာဝင်းအောင်ကတင်ပြပေးပါမယ်ရှင
်ဂျပန်ကိုယ်ပိုင်ကာကွယ်ရေးတပ်ဖွဲ့များရဲ့ဘူးတွဲစီဦးစီးချုပ်ဘူဂျုံကြီးခိုကြီးယာမာဇကီရဲ့ဖိတ်ကြားချက်အရဘူဂျုံမူကြီးမင်းအောင်လှိုင်ဟာချစ်ကြည်ရေးခီးအဖြစ်တိုကျိုမြို့ကိုအောက်တိုဘာ၈ရက်နေ့ကရောက်ရှိသွားပြီးအောက်တိုဘာ၉ရက်နေ့မှာတော့ဘူဂျုံကြီးယာမာဇကီဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့ညနေပိုင်းမှာဂျပန်နိုင်ငံအကြီးဝန်ကြီးဟိုတက်ကီတိုရှိမီတူကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံချိန်အတွင်းမစ္စတာအာဘေကမြန်မာနိုင်ငံကရေညာရီအပေါ်ကျူးလွန်မှုပါဝင်လူအခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာအစိုးရကရောစစ်တပ်ကပါဒီကိစ္စကိုအမြန်ကန်တွယ်ဖြေရှင်းတင်ကြောင်းတက်ချုပ်ဘူဂျုံမူကြီးမင်းအွန်လိုင်းကိုတိုက်တွန်းခဲ့တယ်လို့ဂျပန်အစိုးရပိုင် NHK သတင်းဌာနမှဖော်ပြပါတယ်။ဘူဂျုံမူကြီးမင်းအွန်လိုင်းရဲ့ဂျပန်စီးစင်ဟာဒီနောက်ကုန်ပိုင်းကျင်းပဖို့ရှိတဲ့ဂျပန်ဘီရင်အစ်နန်းတက်ပွဲကိုတက်ရောက်မဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ခင်းစဉ်မတိုင်ခင်လေးမှာဖြစ်ပါတယ်။မြန်မာစစ်တပ်ထိပ်တန်းခေါင်းဆောင်တူကိုနိုင်ငံတကာကပိတ်ဆို့တံကတ်ထားခြင်းမှာဂျပန်စစ်တပ်ခေါင်းဆောင်တွေရဲ့အခုလိုဖိတ်ကြားမှုကဒေလိုကြပါလဲ။ဒါဟာတရုတ်ရဲ့စီးရီးနိုင်ငံရေးဩဇာကြီးမားလာတာကိုဂျပန်ကချင်းတွင်ရှာညှိလို့တဲ့သဘောလို့သုံးသပ်သူက CNS ချင်းအမျိုးသားတပ်ဦးဒုက္ကဋတဲ့ဦးထန်နန်လျန်ထန်ဖြစ်ပါတယ
်။ဂျပန်အစိုးရကသူ့ policy အားရှမှာတရုတ်ရဲ့စီးပွားရေးလွှမ်းမိုးမှုနိုင်ငံရေးလွှမ်းမိုးမှုနဲ့စီးရေးနယ်ချဲ့လွှမ်းမိုးမှုတွေကိုအမြဲတမ်းသူကစောင့်ကြည့်ပြီးတော့ထင်ကျင်တဲ့သဘောအမြဲတမ်းရှိပါတယ်။တရုတ်ကတစ်ချိန်တုန်းကစစ်တပ်ကိုပဲသူဆက်ဆံနေတယ်။ NLD အစိုးရတက်လာတဲ့ခါကျတော့တရုတ်က NLD အစိုးရကိုလည်းဆက်ဆံတယ်လို့တမရော်ကိုလည်းပြစ်ပယ်ခြင်းမရှိဘဲနဲ့နှစ်ဖက်လုံးကိုပေါင်းပြီးဆက်ဆံတဲ့မူနီးပြည်ရဲ့ကိုသူကကျင့်သုံးပါတယ်။ဒါကြောင့်လည်းဂျပန်ကလည်းကောင်ဆန်းစုကြည်ကိုနိုင်ငံရေးကအစိုးရအနေနဲ့ဖိတ်ကြားစီရင်ပြီးတော့ဆက်သွယ်မှုပြုတယ်လို့ဒီဘုဆုမူကြီးမင်းအွန်လိုင်းနဲ့တက်မတော်ကိုလည်းဆက်ဆံရေးအမြဲတမ်းချောမွေ့ဖို့ဆိုတဲ့နှစ်ဖက်မူကြီးစနစ်ကိုသူတို့ကျင့်သုံးတယ်လို့ကျွန်တော်မြင်ပါတယ
်။ပြည်ဝင်းမှာစီးပွားရေးနှေးကွေးနေတဲ့ဂျပန်နိုင်ငံအနေနဲ့အာရှမှာစီးပွားရေးကွန်ရက်ကိုဖြန့်ကျက်ခြားလာနိုင်ဖို့မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းဖို့ဟာဂျပန်အတွက်အရေးကြီးတယ်လို့တိုကျိုမြို့ကမြန်မာအရေးသုံးသပ်သူဦးကျော်ကျော်စိုးကမြင်ပါတယ
်အဓိကတော့ဂျပန်ဆွေရတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ဆက်ဆံရေးကိုအမြဲတမ်းကောင်းထိန်ထားတဲ့မူဝါဒကိုကျင့်သုံးတာပေါ့လေအဲဒါမို့လို့မြန်မာနိုင်ငံမှာရှိတဲ့အရက်ဖက်ကောစစ်ဖက်ကောအားလုံးနဲ့ဆက်ဆံရေးအချင်းပြောင်းသူတို့လုပ်ပါတယ်နောက်တစ်ချက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်အခုညီပြီးလို့တဲ့ဆန္ဒနောက်မြန်မာနိုင်ငံနဲ့ရှိဝဆက်ဆံခြင်းတဲ့ဆန္ဒတွေကပါမှာပတ္တိရှိတော့မယ်လေ။ဒါနောက်တစ်ချက်ကမြန်မာနဲ့ဆက်ဆံရေးစတိချိန်နာလို့ရှိရင်ပြည်နိုင်ငံနဲ့မြန်မာကြားဆက်ဆံရေးကိုလည်းသူတို့ရံပြီးတော့ချိန်ဝင်ရှာထိန်းသိမ်းနိုင်တယ်လို့ယူဆတဲ့ကြောင့်မြန်မာနဲ့ဆက်ဆံရေးအမြဲတမ်းကောင်းထိတာ
။ဂျပန်နိုင်ငံဟာမစ္စတာယိုဟေးဆဇာဂါဝါဦးဆောင်တဲ့နီပွန်ဖောင်ဒေးရှင်းကတစ်ဆင့်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာထဲထဲဝင်ဝင်လုပ်ဖို့ကြိုးပမ်းခဲ့ပေမဲ့နောက်ဆုံးမှာတရုတ်နိုင်ငံကြောင့်နောက်ဆုတ်သွားကြရတယ်လို့ CNS ဦးထန်နန်လျှမ်းထန်ကသုံးသပ်ပါတယ
်ဂျပန်နိုင်ငံကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမှာသူထက်ထဝင်ဝင်ပါဝင်ခြင်းနဲ့အစံအစပိုင်းမှာရှိပေမဲ့တရုတ်ကနေပြီးတော့သူ့ရဲ့အိမ်နီးချင်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမှာထက်ထဝင်ဝင်ဝင်ဖို့အတွက်ဂျပန်နဲ့အနောက်အုပ်စုတွေကိုသူကဘလိုလားတဲ့ဆန္ဒရှိတဲ့အတွက်ကြောင့်ဂျပန်နိုင်ငံကထက်ထဝင်ဝင်မဝင်နိုင်တာဖြစ်ပါတယ
်ဂျပန်နိုင်ငံအကြီးဝန်ကြီးဘူတဲဂီတိုရှိမီစုနဲ့တွေ့ဆုံရမှာတော့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်သည့်အထိဂျပန်ကအပြည့်အဝထောက်ပံ့ကူညီသွားမယ်အကြောင်းဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကိုပြောကြားခဲ့တာပါအောက်တိုဘာ၈ရက်နေ့မှာစတင်ခဲ့တဲ့ဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ရဲ့ဂျပန်စီးစဉ်ဟာအောက်တိုဘာ23ရက်နေ့မှာအဆုံးသတ်မှာဖြစ်တယ်လို့ဂျပန်နိုင်ငံအကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ